မြန်မာနိုင်ငံကဆေးပညာရှင်တွေဟာမြန်မာစစ်တပ်ရဲ့စနစ်တကျပြစ်မှတ်ထားမှုကိုခံနေရပြီးအသက်ခံရတာ၊ရိုက်နှက်တာ၊ဖမ်းဆီးတာနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးတာတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SECM ကမေလ9ရက်တောက်ကြနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်နက်ရလန်း၊ဝင်ငွေရလန်းနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့လမ်းကြောင်းတွေကိုဖျက်တောက်ပစ်တဲ့ဖျက်သုံးဖျက်လုပ်ဖို့နောက်ဧပြီလ24ရက်နေ့ကရရှိခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ချက်ကိုချက်ချင်းအကောင့်ထဲပို့ဖို့အပြင်လူသားချင်းစာနာမှုတွေအရေးတကြီးချထားပေးဖို့ပါထပ်မံတောင်းဆိုလိုက်ပါတယ်။စစ်တပ်ဟာဖေဖော်ဝါရီ1ရက်အာဏာသိမ်းပြီးချိန်ကစပြီးလူမှုကိုအကြောက်တရားနဲ့အုပ်ချုပ်နေတာဖြစ်ပြီးစစ်အာဏာရှင်ကိုအကြမ်းမဖက်အာခံတဲ့ CDM လှုပ်ရှားမှုကိုဥဆောင်တဲ့ဆေးဝင်တန်းတွေကိုပြစ်မှတ်ထားနှိမ်နှင်းခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်ငင်းချင်းစွာဆန္ဒပြပြည်သူကိုနေစဉ်လိုလိုအသက်သေးစေတဲ့အထိအကြမ်းဖက်ချေမှုန်းနေတယ်လို့ဒဏ်ရာရပြည်သူတွေကိုဆေးကုသခွင့်မပေးတာတေဆွမ်းအသူတွေနဲ့အတူတဲသွားပြီးဖြစ်ထားတာတေသွားသည့်တိုင်မိသားစုဝင်တွေတကြိုးခွင့်မပေးတာမျိုးတွေတွေ့နေရတယ်လို့ပြောပါတယ်။ဆေးဝင်တန်းတွေထဲမှာကပဲဆေးရုံဆေးခန်းတွေကိုလည်းစစ်တပ်ကတမင်တကာပြစ်မှတ်ထားနေတယ်လို့အဲ့ဒီမှာတက်တွေကိုပါချထားတဲ့အတွက်မြန်မာနိုင်ငံဟာလူမှုကျန်းမာရေးထိခိုက်မှုပြဿနာနဲ့ရင်ဆိုင်နေရကြောင်းဒါဟာအင်းနီချင်းအိန္ဒိယနဲ့ထိုင်းမှာကိုဗစ် -19 ကူးစက်မှုတိုးနေချိန်မှာဒီရောဂါအတွက်စစ်ဆင်မှုတွေကုသမှုတွေဘာမှဆက်မလုပ်နိုင်တော့တဲ့မြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပြီးဒီရောဂါကူးစက်သူဒီရောဂါနဲ့သေဆုံးသူဘယ်နှယောက်ရှိနေပြီဆိုတာကိုဘယ်သူမှမသိပဲဖြစ်နေရတယ်လို့လည်းပြောပါတယ်။ဒါကြောင့်စစ်တပ်ကိုတန့်နေတဲ့မြတ်ဖိအားပေးချဖို့မြန်မာဆေးပညာရှင်တွေကနိုင်ငံတကာကိုတောင်းဆိုနေကြတာဖြစ်ပြီးအာဆီယံကလည်းမြန်မာနိုင်ငံရဲ့အရေးပေါ်ခြေအနေကိုသိထားပြီးမကြခင်ကမှရခဲ့တဲ့ဘုံသဘောတူညီချက်၅ချက်ကိုအမြန်ကောင်းထည့်ဖို့အာဆီယံအထူးတန်တမန်တူအမြန်ခန့်ပြီးမြန်မာနိုင်ငံနဲ့ချက်ချင်းဆက်လွတ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပါတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဟာလက်နက်ကင်အချမ်းဖက်အဖွဲ့ပြန်ပေးဆွဲတာကိုခံနေရပြီးမြန်မာလူမှုရဲ့ဆန္ဒမပါဘဲအုပ်ချုပ်ဖို့ကြိုးစားနေတဲ့ဒီစစ်ကောင်းဆောင်တွေကိုလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းကုလအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။